လာမယ့်စိုးရတဲ့လက်ထက်မှာဝန်ကြီးဌာနတွေကအကောင့်တွေဖော်မဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးဘတ်ဂျက်တောင်းခံထားတာတွေစီမံကိန်းတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုဥပဒေကြမ်းရေးဆွဲထားတာဖြစ်ပါတယ်။အဲ့ဒီဥပဒေကြမ်းကိုလွှတ်တော်ကိုယ်စားလှယ်23ဦးကဆွေးနွေးရမှာမလိုအပ်တဲ့စီမံကိန်းတွေကိုရှော့ချဖို့နဲ့နိုင်ငံခြားချင်းငွေတွေနဲ့ဆောင်ရွက်မဲ့စီမံကိန်းတွေကိုဆောင်ရွက်ဖို့တင့်မတင့်စဉ်းစားဖို့ဆွေးနွေးတာတွေရှိပါတယ်။စီမံကိန်းတွေလောက်ကိုက်မဲ့ဝန်ကြီးဌာနတွေတဲကတမဝါယာမဝန်ကြီးဌာနဟာတရုတ်နိုင်ငံ China Exim Bank ကနေချင်းငွေရယူပြီးပြည်ရင်းမှာလယ်သမားတွေကိုချင်းငွေထုတ်ပေးမဲ့စီမံကိန်းကိုအကောင့်ထဲမဖော်ဖို့ပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကထောက်ပြဆွေးနွေးပါတယ်
။လယ်သမားတွေကိုကာလာတို့ချင်းငွေတွေငွေဖြစ်ထုတ်ပေးခဲ့တဲ့ငွေတွေပဲဖြစ်ပါတယ်။သို့တော်လည်းလက်တွေမှာလယ်သမားတွေအတွက်ထိရောက်သောအထောက်အကူနဲ့အကျိုးစီးပွားကိုလည်းမဖြစ်ထွန်းနိုင်ငံတော်အတွက်လည်းမလိုလားအဖက်နဲ့နိုင်ငံသားချင်းငွေများကိုပုံမမြင်မလာရှိခဲ့ပါတယ်။နောင်တက်လာမယ့်ဆိုရသည့်ရဲ့လက်ထက်မှာတမဝါယမဝိညာဌာနပြည်သူလူထုရဲ့လူမှုဘဝတိုးတက်ရေးအတွက်၎င်းနိုင်ငံတော်ပြည်မျိုးတိုးတက်ရေးအတွက်အထောက်အကူပြုသောဝိညာဌာနတစ်ခုအနေဖြင့်၎င်းဆက်လက်လုပ်ပြန်အသင့်မသင့်ကိုစဉ်းစားသင့်မှာကြောင်းတင်ပြလိုပါတယ်
။ဒေါက်ခင်ဆန်းလိုင်ကတထုတဲ့ဝိညာဌာနနဲ့ပို့ဆောင်ရေးဝိညာဌာနတို့ကအကောင့်ထဲဖော်မဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးလဲအသေးစိတ်ကိုလွှတ်တော်ကိုရှင်းလင်းတင်ပြဖို့လိုတဲ့ကြောင်းနဲ့အဲ့ဒီဝိညာဌာနတွေဟာအရှုံးပြနေတဲ့ဝိညာဌာနတွေဖြစ်နေတဲ့အတွက်ဘယ်စီမံကိန်းကြောင့်ရှုံးပြနေရဆိုတာကိုတင်ပြဖို့လိုအပ်တဲ့အကြောင်းဆွေးနွေးခဲ့ပါတယ်။နေပြည်တော်ကောင်စီနယ်မြေကတင်ပြထားတဲ့စီမံကိန်းတွေထဲမှာလေယာဉ်မြေဖော်ထုတ်တာ၊ရေပေးဝေတာ၊လျှက်စင်မီပေးဝေတာ၊လမ်းဖောက်လုပ်တာစတဲ့လုပ်ငန်းတွေအပြင်ဟိုတယ်၃လုံးဆောက်လုပ်ဖို့အတွက်လည်းပါဝင်ပါတယ်။အဲ့ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမင်းသူကအခုလိုထောက်ပြဆွေးနွေးခဲ့ပါတယ
်။နေပြည်တော်တခွင်မှာဟိုတယ်ပေါင်း63လုံးတည်ဆောက်ပြီးပြီးဖြစ်တဲ့အတွက်ထပ်မံတည်ဆောက်ရမလိုတော့ကြောင်းတင်ပြအပ်ပါလေနေပြည်တော်ကောင်စီနဲ့နေပြည်တော်စီမံတာကြီးကော်မတီတို့စီမံကိန်းလုပ်ငန်းများထပ်တူသဘောဆောင်နေတဲ့ဖြင့်တနေရာထဲမှာစီမံကိန်းနှစ်ခါလှုပ်ခွင့်သဘောမျိုးတက်ရောက်နေတဲ့အတွက်ဘဏ္ဍာရေးကော်မရှင်မှခွင့်ပြုချက်အပေါ်စီစစ်တင်မှာကြောင်းကြံပြုတင်ပြအပ်ပါလေ
နေပြည်တော်စီမံတာကြီးကော်မတီကလည်းလမ်းမီတက်တိုက်နေအတွက်တနစ်စာလျှက်စင်မီအသုံးစိတ်စက်တန်းတစ်ထောင်နီးပါးကိုတောင်းခံထားတာဖြစ်ပါတယ်ဝန်ကြီးဌာနတွေကအကောင့်ထဲဖော်မဲ့စီမံကိန်းတွေနဲ့ဝင်ငွေတွေကိုနှိုင်းယှဉ်တွက်ချက်ရမှာအရှုံးပြနေပြီးလုံငွေကျပ်ဘီလီယံ4000နီးပါးရှိနေပါတယ်ဒါနဲ့ပတ်သက်ပြီးစီမံကိန်းတချို့ကိုဖျက်တောက်ဖို့လိုအပ်ကြောင်းနဲ့ကာကွယ်ရေးပညာရေးနဲ့ကျန်းမာရေးကဏ္ဍတွေကစီမံကိန်းတွေကိုဖျက်တောက်ဖို့မဖြစ်နိုင်ကြောင်းနဲ့တာဝန်မဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းသန်းကအခုလိုဆွေးနွေးပါတယ်
နိုင်ငံမဲစီဝါရေးဖွဲ့များပါဝင်ပုံငွေဖြစ်တဲ့ဌာန73ခုမှာစွန့်ရင်က200ဘီလီယံထုတ်ယူပြီးတော့စုစုပေါင်းလိုက်ရင် 2,883 ဘီလီယံကာကွယ်လုံငွေအတွက်သာလုံလောက်မယ်လို့ထွက်လာပါကာကွယ်မပါလုံငွေပြကျန်22ဌာနအတွက်စွန့်ရင်ပုံငွေတွေက926ဘီလီယံနဲ့ဝင်းကသုံးဆိုတော့အခုလွတ်တော်တက်လာတဲ့လုံငွေဘီလီယံ3800ကျော်ဆိုတာအနည်းရောပြထားတဲ့အတိုင်းဖြစ်လာပါတယ်လုံငွေကိုအောက်ဆုံးအတန်းစီအမတ်စင်တီကာကွယ်မှာနှစ်သုံးပညာချမ်းမှာဆိုတာရော့ဖို့ခက်ခဲတဲ့ကိစ္စတွေဖြစ်တဲ့အတွက်အောက်မှာထက်သို့ပြန်ရင်အမတ်စင်4မှ23ထိလုံငွေပြနေတဲ့ဌာနတွေကလက်တလုံးမလို့တဲ့စီမံကိန်းတွေကမဖြစ်မနေရှော့တင်တာကိုရှော့ပြရတော့မယ်ဆိုတာအကြောင်းပြတဲ့အနေထားကိုလက်ခံရတော့မယ်ဆိုတာတင်ပြပါတယ်
။နောက်လာမယ့်အစိုးရတဲ့လက်ထက်မှာစတင်ဆောင်ရွက်ရမယ့်စီမံကိန်းတွေဖြစ်တဲ့အတွက်ဗတ်ပေါင်းစုံကနေစီစစ်ဆောင်ရွက်ဖို့လိုအပ်တယ်လို့မလိုင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအေးမောက်ကဆွေးနွေးပါတယ်
။ယခုလက်ရှိအစိုးရလက်တန်းကာလမှာလူငွေပြဘတ်ဂျက်နဲ့ဆောင်ရွက်တယ်လို့လာမယ့်ကာလမှာလည်းပဲလူငွေပြဘတ်ဂျက်နဲ့ဆွဲထားတာကိုတွေ့ရမှာဖြစ်ပါတယ်။နောက်လာမယ့်အစိုးရတည်အတွက်လုပ်ငန်းများဆောင်ရွက်ရမှာစီစစ်ဆောင်ရွက်နိုင်ရန်တတ်နိုင်ဆုံးအသေးစိတ်စီစစ်ဆောင်ရွက်ထားပေးပါကြောင်းနဲ့ကျွန်တော်တို့တင်ပြခဲ့တဲ့စီမံကိန်းများကိုအတည်ပြုပေးနိုင်ပါရန်တင်ပြရပါတယ
်ပြောင်စုအစိုးရအဖွဲ့ကနောက်အစိုးရလက်ထက်မှာတနစ်စာအသုံးပြုဖို့အတွက်ကျပ်ဘီလီယံ2000ကျော်ဘတ်ဂျက်တောင်းခံထားတာဖြစ်ပြီးငွေစင်းကော်မတီ၊ဥပဒေကြမ်းကော်မတီ၊မြို့သားစီမံကိန်းရေးရကော်မတီစတဲ့ရေးရကော်မတီ19ခုကကြိုတင်ဆွေးနွေးပြီးမလိုအပ်တဲ့စီမံကိန်းတွေကိုရှော့ချဖို့အတွက်ဘတ်ဂျက်ဘီလီယံ600ကျော်ကိုဖြတ်တောက်ဖို့ဆုံးဖြတ်ထားပါတယ်။အဲ့ဒီလိုဖြတ်တောက်ဖို့ဆုံးဖြတ်ထားတဲ့အတွက်လာမယ့် NLD ပါတီအစိုးရအသစ်အနေနဲ့စီမံကိန်းတွေစောင့်ရက်ရမှာအကြက်တဲမဖြစ်နိုင်ကြောင်းနဲ့စီမံကိန်းမလုပ်သေးဘဲကြိုတင်တောင်းခံထားတာတွေဆက်လက်ဆောင်ရွက်ဖို့မတင်တာတွေကိုသာဖြတ်တောက်မှာဖြစ်တယ်လို့ဒေါက်ခင်ဆန်းလိုင်ကပြောပါတယ်
အခုရှော့လိုက်ရဲဆိုတော့အားလုံးကျွန်တော်တို့ကော်မတီအားလုံး၁၉ဘက်တိုင်းမှာဒါကိုရှော့တာပေါ့ရှော့လိုက်တာအေးရဲအားလည်းအဓိကအားဖြင့်တော့လေလုံးဝမဆောင်ရသေးတဲ့တချို့လုပ်ငန်းတွေကငွေချိုတောက်ထားတာမျိုးတွေတချို့ကြတော့လေဒီအားရဲဆက်လက်ဆောင်ရွက်ပို့ရတယ်မတင်တော့တဲ့လုပ်ငန်းတွေတချို့ကြတော့လေဟိုကျွန်တော်တို့အခုချိန်မှာဒီငွေကိုမပေးလိုက်လေနောက်အရိပတ်ချက်မှာလေဒါရဲတောင်းလို့လေရတယ်နောက်နှစ်အချက်တွေမှာလေဆက်ပြီးလုပ်လို့ရတဲ့လုပ်ငန်းတွေအပေါ်ကနေပြောဖြတ်တောက်တာပါဒီကူပြတ်တက်လိုက်တာရဲ့အကြောင်းမလို့တော့လုံငန်းတွေဆိုင်သွားနိုင်တာမျိုးနောက်ပြလာမယ်ဆိုတာအနေနဲ့ကျွန်တော်အုပ်ချုပ်ဖို့ရဒါလုံငန်းတွေလက်ပတ်ဖို့ရတယ်တော့အခက်အခဲရှိနေတယ်လို့ကျွန်တော်တို့ဒါပေါ်တော့မမြင်ဘူ
းဒီစီမံကိန်းတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာပြည်တော်စုဝန်ကြီးဌာနတာဝန်ရှိသူတွေကပြည်တော်စုလွှတ်တော်မှာပြန်လည်ရှင်းလင်းဆွေးနွေးတာ ကိုယ်စားလှယ်တွေဘက်ကစိုးနေတာတွေရှိအောင်မှာဖြစ်ပါတယ်မြို့သားစီမံကိန်းဥပဒေကြောင့်ကိုအတည်ပြုဖို့အတွက်လာမယ့်ဇန်နဝါရီလ18ရက်နေ့မှာစပြီးဆွေးနွေးဆုံးဖြတ်တာတွေလောက်ဆောင်သွားမယ်လို့ပြည်သူ့လွတ်တော်နာရီကသူရဦးရှိမန်းကကြေညာခဲ့ပါတယ်ခင်ဗျာ